တရုတ်နိုင်ငံမှာတော့သတင်းတစ်ပတ်ကြာကျင်းပနေတဲ့ပြည်သူ့ကွန်ဂရက်ညီလာခံမှာသမ္မတရှီဂျင်းပင်ခေါင်းဆောင်နေရာဆက်ယူနိုင်မဲ့ပါတီဖွဲ့စည်းပုံကိုဒီကနေ့ပြင်ဆင်အတည်ပြုခဲ့ကြပါတယ်။ဒီကနေ့ကျင်းပတဲ့ညီလာခံနောက်ဆုံးနေ့အစည်းအဝေးမစခင်သမ္မတဟာဟူချင်တောင်ကိုညီလာခံခမ်းမကြီးတွေကနေပြီးတော့လူနှစ်ယောက်ကလာခေါ်ထုတ်သွားခဲ့ပါတယ်။အဲ့ဒီလိုလာခေါ်တာကိုဘာကြောင့်မှမသိနားမလည်နိုင်အောင်ဖြစ်နေပုံရတဲ့အသက်89နှစ်အရွယ်သမ္မတဟာဟူချင်တောင်ကသူ့ဘေးမှာကတ်ထိုင်းနေတဲ့လက်ရှိသမ္မတရှီဂျင်ပင်ကိုတခခုလှမ်းပြောလိုက်ပုံရတာကိုလည်းတွေ့ရပါတယ်။သမ္မတရှီကခေါင်းညှိပြခဲ့ပြီးတဲ့နောက်မှာတော့လာခေါ်တဲ့သူတွေနောက်ကိုလိုက်သွားတာကိုတွေ့ရပါတယ်။သူဟာရှင်ဂျင်ပင်မတိုင်ခင်တရုတ်သမ္မတတာဝန်ကိုယူခဲ့တဲ့သူပါအခုလိုသမ္မတဟောင်းကိုဘာကြောင့်ညီလာခံခမ်းမကြီးတွေကနေခေါ်ထုတ်သွားတယ်လဲဆိုတာအခုအချိန်ထိတရားဝင်ထုတ်ပြန်တာမရှိသေးပါဘူးဒီကနေ့ညီလာခံအစည်းအဝေးမှာတော့သမ္မတရှီဂျင်ပင်ကိုခေါင်းဆောင်အဖြစ်ဆက်လက်ခန့်အပ်နိုင်မဲ့ပါတီဖွဲ့စည်းပုံပြင်ဆင်ချက်ကိုအတည်ပြုခဲ့ကြတာပါ၅နှစ်တကြိမ်ပါတီခေါင်းဆောင်တက်တန်းကိုသမ္မတရှီဂျင်ပင်တတိယအကြိမ်မြောက်ထမ်းဆောင်ရမှာဖြစ်တဲ့အတွက်သူဟာတရုတ်ပြည်သူခေါင်းဆောင်ကြီးမော်စီတုံနောက်ပိုင်းဩဇာအနာအကြီးမားဆုံးခေါင်းဆောင်ဖြစ်လာတော့မှာပါဒီကနေ့ထုတ်ပြန်တဲ့ဘူကော်မတီဝင်ဆင်းတစ်ထဲမှာတော့သမရရှိနဲ့တိတ်ပြီးနှိစက်ပုံမရတဲ့ဝင်ကြီးချုပ်လီခိချန်နဲ့ဒူးဝင်ကြီးချုပ်ဝမ်ယန်းတို့နာမည်ကိုတော့မပါဝင်ပါဘူးတနည်းနည်းနေကြရင်တော့ဩဇာအာနာကြီးမားတဲ့ပေါ်လစ်ဗျူရိုအမြဲတမ်းအဖွဲ့ဝင်တစ်တွေကိုဘူကော်မတီဝင်တွေကနေရွေးချယ်ကြမှာဖြစ်ပါတယ်ရှင်